ယောဘမှာကြံဖတ်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးပမ်းနေတဲ့အစ္စလမ်အစွန်းရောက်တွေထဲမှာလူငယ်တွေအမျိုးသမီးတွေရင်ထက်ပိုများလာနေတယ်လို့ဥရေစုံမွေးရေးအတွက်လှုပ်ဆောင်နေတဲ့ဥရောပရဲ့စစ်တမ်းဖွဲ့စည်းတရားကကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာတက်မှာပြောလိုက်ပါတယ်။ဥရောပမှာမနစ်ကအစ္စလမ်အစွန်းရောက်ကြံဖတ်သမားလို့ဆိုသူ918ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတော့ဒါဟာ2014ခုနှစ်ကဖမ်းဆီးခဲ့တဲ့395ယောက်ထက်နှစ်ဆနီးပါးလောက်ရှိတာဖြစ်ပါတယ်။အဲ့ဒီဖမ်းဆီးလိုက်တဲ့သူတွေက3ပုံတဘောဟာအသက်25နှစ်ယောက်ဖြစ်ပြီးတော့4ပုံတဘောကတော့အမျိုးသမီးဖြစ်တယ်လို့ဒီအစင်ခံလာကဆိုပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံမှာရှိတဲ့စစ်မြေပြင်ကနေပြန်လာတဲ့အစ္စလာမ်အစွန်းရောက်တွေဟာလည်းဥရောပသမဂ္ဂကိုနောက်ထပ်ချိန်ချောက်မှုတွေအများဆုံးဖိနေသူတွေဖြစ်ကြပြီးတော့အဲ့ဒီလူတွေဟာအဝေးတိုင်းဒုံးရင်ကိုတုံးပြီးဖောက်ခွဲတိုက်ခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဥရောပမှာအစ္စလာမ်အစွန်းရောက်တွေရဲ့အကြမ်းဖက်ချင်းချောက်မှုတွေတိုးလာတာကိုတိုက်ဖြတ်ဖို့အတွက်နေဆက်ဖြတ်ကျော်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုမျှဝေဖို့ကလာမယ့်နှစ်တွေအတွင်းမှာပို့ပြီးတော့အရေးပါလာနေတယ်လို့ဥရောပခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ။